တော်တာရှင်များရှင်1996ခုနှစ်ဟာဖြင့်မြမခရီးသွားနှစ်ပဲဖြစ်ပါတယ်ဒီချိန်ကာလမှာကျမတို့ရဲ့ပြည်တော်စုမြန်မာနိုင်ငံတော်တွင်ကိုကဘာရရမှာရှိတဲ့ဧည့်သည်များလှဲ့လေဝင်ရောက်လေပတ်ကြမှာဖြစ်ပါတယ်မြမတို့ရဲ့ဓလေ့ထုံတမ်းယဉ်ကျေးမှုစသည်တို့ကိုရှုထောင့်ဆောင်ကသုံးသပ်ကြမှာလည်းဖြစ်ပါတယ်အဲ့ဒီအခါမှာကျမတို့ရဲ့မြမတေးဂီတအခြေအနေကိုသူတို့တွေလှစ်လူရှုရမှာမဟုတ်ပါဘူးဒီစုံတစ်ခုသောအတိုင်းအတာထီတော့ကျမတို့တွေကပေးရမှာမလွဲမသွေပါရာစုနှစ်တစ်ခုအတွင်းဇာမမဟုတ်ခဲ့ရင်စစ်ပြီးခေတ်အနှစ်50အတွင်းမြန်မာများရဲ့တေးသချင်းတွေရဲ့ပုံဆောင်မှုကိုတမိုင်းမှတ်တမ်းတင်ညာအောင်မှာပါပဲအဲ့ဒီခါမှာစစ်ကြိုခေတ်နဲ့စစ်ပြီးခေတ်ပိုင်းခြားပြီးမြန်မာတေးသချင်းများရဲ့ပုံတရံကိုသူ့တေးသူတွေကပုံဖော်ယူကြမှာတော့အသေးချပါရှင်စိုးဆန်ကအဖိုးတန်တော်မှာတမျိုးကြံပါတယ်ဆိုတဲ့အစဉ်လာတိုင်းမိမိတိမီကင်တွဲလှုပ်ရှားဖြတ်တန်းခဲ့တဲ့စစ်ပြီးခေတ်တေးဂီတနဲ့အတန်တွင်းလုပ်ငန်းဝင်မှာဘယ်လိုမြန်မာသချင်းမျိုးတွေပေါ်ပေါက်ကူးခဲ့သလဲဆိုတဲ့စမ်းစစ်ချက်နဲ့အတူအပြည်ပြည်ဆိုင်ရာကမ္ဘာပြည်သူတွေအတွက်မြန်မာသချင်းမှာလို့ရဲရဲဝုံဝုံခေတ်ကျွေးနိုင်တဲ့အတန်တွင်းတခွေစာကိုဖန်ပြီးထုတ်လုပ်လိုက်ပါတယ်အဲ့ဒီခွေမှာပါတဲ့တေးသချင်းတွေကိုနာမည်တော်ကီတစာဆိုကိုကျော်မူကရေးသားစီစဉ်ပြီးအစိုးရခင်ညွန့်ရီယာတီဆိုလို့ဖြင့်ဂီတမှုအကယ်ဒမီထရမ်ပက်ဝင်းဦးအဖွဲ့နဲ့ဆိုင်းရွှေရသိပ်ပထမဆုရမိုးစော်ဘူတို့ကခန္ဓာရာတေးဖွဲ့တီထားပါတယ်ရှင်ဒါဝစတူဒီယိုဒီမှာအတန်ဖန်းအင်ဂျင်နီယာကိုချီမင်းသိန်းကတွင်းပေးခဲ့ပါတယ်အခုပုဂံမြို့ဟောင်းတနေရာနဲ့မြမသချင်းများတခွေစာကိုဂုံယူဝင့်ကြွားစွာတင်ဆက်လိုက်ပါကြောင်းအစီရင်ခံလိုက်ပါရစေရှင်